ဒေသအတွင်းမတည်မငြိမ်မှုတွေအကြမ်းဖက်တိုက်ခိုက်မှုပြည်ပခါတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ပြည်နယ်ထူထောင်ရေးဖွံ့ဖြိုးတိုးတက်ရေးနဲ့အခက်အခဲဖြစ်နေတဲ့ရခိုင်ပြည်နယ်ရခိုင်ပြည်သူတွေအတွက်အရေးပေါ်လိုအပ်ချက်တွေကိုဝိုင်းဝန်းကြိုးပမ်းကူညီပံ့ပိုးကြဖို့ရခိုင်တိုင်းရင်းသားတွေကရခိုင်တိုင်းသားတွေကိုရခိုင်ပြည်နယ်နဲ့မှာတိုက်တွန်းနှိုးဆော်လိုက်ကြပါတယ်။ဒီကနေ့ကြာရောက်တဲ့53ကြိမ်မြောက်ရခိုင်ပြည်နယ်နဲ့အခမ်းအနားကိုရခိုင်ပြည်နယ်တဝမ်းနဲ့ရန်ကုန်တိုင်းပါဝင်ဒေသအသီးသီးမှာကျင်းပခြင်းရခိုင်ဖွဲ့စည်းတွေဘက်ကရခိုင်ပြည်နယ်အရေးအခုလိုတိုက်တွန်းနှိုးဆော်ကြတာပါ။ဒီအကြောင်းပြည်စုံကိုမဆုမကတင်ပြမှာပါရှင်။
ဒီကနေ့2019ဒီဇင်ဘာလ15ရက်နေ့မှာကြာရောက်တဲ့53ကြိမ်မြောက်ရခိုင်ပြည်နယ်နေ့မှာရခိုင်ပြည်နယ်အစိုးရရခိုင်ပြည်နယ်လွှတ်တော်ပါဝင်ပြည်ထောင်စုအစိုးရတာဝန်ရှိသူတွေဘက်ကအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ကြီးဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေချမှတ်ပြီးဆောင်ရွက်နေကြချိန်မှာရခိုင်တိုင်းရင်းသားတွေဘက်ကလည်းဝိုင်းဝန်းပူးပေါင်းပါဝင်ကူညီပံ့ပိုးကြဖို့အလေးနဲ့တိုက်တွန်းပါတယ်လို့ရခိုင်ပြည်နယ်နေ့အခမ်းအနားရန်ကုန်ကျင်းပရေးဦးဆောင်သူတဦးဖြစ်တဲ့ရခိုင်မျိုးသားအသင်းတော်ရဲ့ဥက္ကဋ္ဌဦးစိုးဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်ရခိုင်ပြည်နယ်နေ့ကအခုဒီနေ့ဆို53ကြိမ်မြောက်ဖြစ်သွားပြီပေါ့နော်။ရခိုင်ပြည်နယ်ကဒီအခုဆိုရင်အချက်တဲမျိုးမျိုးနဲ့ကြုံတွေ့နေရတယ်ပေါ့ဗျာ။စီစီလုံးလုံးညီညီညွန့်ညွန့်နဲ့ကြည်တရံကြည်ပရံတွေကိုကောက်ဆွဲဖို့ကျွန်တော်တို့ဆင်းတဲ့စုစုစီစီညီညွန့်ရရှိနေရမယ်။အဲ့ဒါကိုဒီနေ့မှာဒီစကားကိုကျွန်တော်တို့ကညီညွတ်ဖို့ပြောချင်ပါတယ်။နိုင်ငံတော်တိုင်းကပုဂ္ဂိုလ်ကအဖွဲ့တွေအများကြီးကိုယ်ပွဲဖွဲ့ပြီးတော့လေကျွန်တော်တို့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုလုပ်နေပါတယ်။ရခိုင်ပြည်ရဲ့လိုအပ်ချက်ကပြည်နယ်လိုအပ်ချက်ကကြီးမားလွန်အားကြီးတော့အားလုံးလိုတယ်လို့ဖြစ်နေတော့ဗျာ။အဲဒီကျဲဒေသခံပြည်သူလည်းပူးပေါင်းပါဝင်ကြပြီးတော့ကိုယ်နိုင်တဲ့လောက်တရတာပါဝင်ကြမှဆိုရင်ရခိုင်ပြည်နယ်ကြီးတိုးတက်လာမလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗျာ။ဒါလိုလက်ချိုက်တွန်းနေပါတယ်ရခိုင်ပြည်နယ်ကဒေသခံတွေကိုလေ
။ရခိုင်ပြည်နယ်နဲ့အထိမ်းအမှတ်အဖြစ်နိုင်ငံတော်သမ္မတဦးထင်ကျော်ကလည်းရခိုင်ပြည်နယ်တည်ငြိမ်အေးဆန်းရေးတရားဥပဒေစိုးမိုးရေးလူ့အဖွဲ့အစည်းအတိုင်းအဝိုင်းများကြားသဟဇာတာဖြစ်ရေးအတွက်ရခိုင်ပြည်နယ်သူပြည်နယ်သားတွေစုပေါင်းအင်အားနဲ့ကြိုးပမ်းသွားကြဖို့တိုက်တွန်းတဲ့တဝန်လာကိုပေးပို့ပါရယ်ဒီကနေ့ရန်ကုန်ရခိုင်ပြည်နယ်ဓမ္မယုံမှာကျင်းပတဲ့53ကြိမ်မြောက်ရခိုင်ပြည်နယ်နေ့အခမ်းအနားအကြောင်းနဲ့ထူးချွန်ရခိုင်တိုင်းရင်းသားတွေကိုရခိုင်တကုံစုရခိုင်ကုံဆောင်စုချီးမြှင့်တဲ့အကြောင်းနဲ့ကိုရိုင်းစုချီးမြှင့်ခဲ့သူရခိုင်မျိုးသားအတင်းကျုံရဲ့ဥက္ကဋ္ဌကပြောပြပါရယ
်ရခိုင်ပြည်နယ်မျိုးကိုဒီဇင်ဘာ15ရက်ရောက်တဲ့စီနယ်ဒီမှာလည်းကျင်းပတယ်ဒီနေ့ဆိုရင်ရခိုင်ပြည်နယ်အတွက်ကုံဆောင်စုတွေပေါ့ဗျာ12စုပြီးတယ်ဗျာရခိုင်တကုံစုဆိုတာကဆရာတော်6ပါးနောက်လူက2ယောက်ရခိုင်ကုံဆောင်စုကတရုတ်ဆောင်ဝေလူကျော်တို့ကာရီဆရာမအမျိုးသားစာပြေစုရယမင်းရဲ့2ယောက်ရတယ်နောက်စစ်တီကရာကုန်ကြီးရှေ့လောက်စပင်းစီလာတဲ့ပုဂ္ဂိုလ်2ယောက်ကူစောမောင်ရွှေနဲ့ဦးဝင်းမောင်ဆိုတာအဲ့ဒါလည်းနှစ်စုကိုကျွန်တော်ကတစုပေးရတယ်ဗျာဆရာနဲ့ရခိုင်တကုံစုနဲ့ရခိုင်ကုံဆောင်စုတွေကတော့တိုင်းရင်းသားရဲ့ကူစောဦးမောင်ကပေးတယ်တခိုင်မျိုးသားတခိုင်ကျုပ်အပါဝင်လူမှုဖွဲ့စည်းတွေအားလုံးတိုင်းဒေသကြီးရဝန်ကြီးဌာနကကြီးမှုချင်းပါပါပေါ့လေ
ရခိုင်ပြည်နယ်ပြင်ကစစ်တွေမျိုးမောင်နှုံးမျိုးအပါဝင်ရခိုင်ပြည်နယ်တဝန်းရခိုင်ပြည်နယ်နဲ့အခမ်းအနားတွေကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ရခိုင်ပြည်နယ်လွှတ်တော်နဲ့ရခိုင်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေဦးဆောင်ပြီးကျင်းပကြပါတယ်ရခိုင်ပြည်နယ်တွင်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရခိုင်ပြည်နယ်နေ့မှာတောင်းဆိုလိုပါတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ရခိုင်ပြည်နယ်ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တင်ဆောဝေကလည်းအခုလိုတိုက်တွန်းပါတယ
်ဒီရခိုင်ပြည်နယ်နေ့လည်းစစ်တွေမျိုးနဲ့မှာလည်းကျင်းပတယ်ပေါ့နော်မျိုးနေဒီမှာလည်းအပီတီကျင်းပတဲ့မျိုးနေတွေလည်းရှိကြပါတယ်ဒီလိုရခိုင်ပြည်နယ်ကလည်းအခုဆိုရင်ဒီပဋိပက္ခအားတွေအများကြီးနဲ့ရင်ဆိုင်နေရတယ်ဒီရခိုင်ပြည်မြောက်ပိုင်းမောင်တော်ကူတီကြောင့်တိတ်တံပေါ်လေအဲ့ဒါကြောင့်ဆရာမတို့အနေနဲ့ကိုရခိုင်ပြည်ဖွံ့ဖြိုးတိုးတက်ရေးကိုလည်းလိုလားပါတယ်ခိုင်ပြည်ကခက်တဲ့ပြန်စားသားတွေလည်းဆရာမတို့မှအများကြီးရှိပါတယ်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့လေအဲ့ဒီကငွေတွေကိုလည်းရခိုင်လုံးအလိုက်ပေးဖို့ခိုင်ပြည်သူပြည်သားတွေရတဲ့တော်တော်လေးလိုလားနေကြပါတယ်ကျိုးစည်းစုတွေကိုလည်းဆရာမတို့အမြင်ဆုံးရခိုင်ပြည်နယ်နေနဲ့အတူရရှိခံစားနိုင်ပါစေလို့ဆရာမတို့ပြောချင်ပါ
ရခိုင်ပြည်နယ်နေ့ကို1985ခုနှစ်ကစလို့ကျင်းပခဲ့တာဖြစ်ပြီးဒီနှစ်2019ခုနှစ်မှာဆိုရင်တော့53ကြိမ်မြောက်ဖြစ်လာပြီဖြစ်ပါတယ်ရခိုင်ပြည်နယ်တဝက်ကမြို့အသီးသီးမှာကျင်းပတယ်လို့ရန်ကုန်မြို့မှာလည်းဒီဇင်ဘာလ15ရက်နေ့မှာစတင်ပြီးဖြစ်ကုန်ဖျားရှေးဘက်မုတ်ကရခိုင်ပြည်နယ်ဓမ္မယုံမှာရခိုင်ပြည်နယ်နေ့ကိုကျင်းပပြီးဒီဇင်ဘာလ16ရက်နေ့နဲ့ဒီဇင်ဘာလ18ရက်နေ့မှာတော့ရခိုင်ရိုးရာကျင်းပွဲပျော်ပွဲရှင်ပွဲနဲ့ဂီတပဒေသာပွဲတော်တွေကိုရန်ကုန်မြို့ကတိုင်းရင်းသားကျေးရွာမှာကျင်းပမှာလည်းဖြစ်ပါတယ်ရှင်